မနေ့ကအီဘီလာ22ရက်နေ့မှာကြာရောက်မဲ့မြေကဘာနေ့အတွက်နိုင်ငံရေးနဲ့ပြည်သူလှုပ်ရှားမှုကဘာလုံးဆိုင်ရာနေ့မှာနိုင်ငံပေါင်း192နိုင်ငံကလူပေါင်းသန်း1000ကျော်ပါဝင်လှုပ်ရှားကြမယ်လို့ခန့်မှန်းထားပါတယ်2019ခုနှစ်မြေကဘာနေ့အထိမ့်မှဖြစ်တဲ့ပြည်သူတွေဘက်ကချီတက်ပွဲတွေတစ်ပင်ဆိုင်ပြိုးတာတွေမြို့တွေဥယျာဉ်တွေကမ်းခြေတွေနဲ့ရေစည်းရေလာတွေမှာတန့်ရှင်းရေးလှုပ်ကြမှာဖြစ်သလိုနိုင်ငံရေးသမားတွေဘက်ကတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဥတည်ဆောင်ရွက်ဖို့ပူးပေါင်းဆောင်ရွက်မှုတွေနဲ့မူဝါဒတွေကိုကြီးညာကြမှာဖြစ်ပါတယ်။ကဘာတလွန်မြေကဘာနေ့လှုပ်ရှားမှုကိုဦးဆောင်နေတဲ့အဒေးကွန်ရက်ကအခု2019ခုနှစ်ကိုတော့မျိုးစိတ်များကိုကာကွယ်ကြစို့ဆိုတဲ့ဆောင်ပုဒ်ချမှတ်ထားပါတယ်။လူသားတွေရဲ့လူရဲကြောင့်ဆိုရကိုအထူးပြုဖော်ပြထားတဲ့ဆောင်ပုဒ်ဟာဆိုရင်တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းထောက်အလစ်ဘက်ခိုးဘတ်ရဲ့ The Sith Extension ဆိုတဲ့ဆောင်ပုဒ်မှာဖော်ပြချက်ကိုဓာတ်ရိုက်ချိတ်ဆက်ရယူထားတာလို့မြေကဘာနေ့ကွန်ရက်ကပြောဆိုထားပါတယ်။အစွန်းလိုက်ပြုံလိုက်ကွဲပြောက်ပြတ်သုံးမှုဟာတဘာဝအလျောက်ဖြစ်တာတဲ့လူတွေရဲ့လူရဲကြောင့်ဖြစ်ရတာလို့ဒီဆောင်ပုဒ်မှာဖော်ပြထားပါတယ်။တရင်ကောင်းကတော့ကွဲပြောက်ပြတ်သုံးမှုကိုနှိမ့်ကွင်းအောင်လုပ်နိုင်နေသေးတာဖြစ်တယ်လို့လည်းမြေကဘာနဲ့ကိုရက်ရဲ့ခေါင်းဆောင်က VOA ကိုပြောပါတယ်ချက်ချင်းအေးအေးယူဆောင်ရွက်ဖို့အတွက်စားသုံးသူတွေမဲဆန္ဒရှင်တွေဆရာတွေဘာသာရေးခေါင်းဆောင်တွေသိပ္ပံပညာရှင်တွေကကဘာတော်လှုပ်ရှားမှုတရက်ကိုအခုအချိန်မှာတင်းတင်းကြပ်ကြပ်ထက်အတူတူဆောက်ပြီးဆောင်ရွက်ခဲ့မယ်ဆိုရင်တော့ရော့ကျလာနေတဲ့ချင်းချောက်ခံရတဲ့ရှားပါမျိုးစိတ်တွေကိုပြန်ပြီးတော့ထိမ့်သိမ့်နိုင်မှာဖြစ်တယ်လို့မြေကဘာနေ့ကွန်ရက်အခြေအကျကပြောဆိုတာဖြစ်ပါတယ်။မြေကဘာနေ့ဆိုတာကတော့တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကိုပိုပြီးတော့သိရှိလာအောင်ဆောင်ရွက်မှုဖြစ်ပါတယ်။1980ပြည်နှစ်မှာစခဲ့တဲ့ပထမဆုံးသောမြေကဘာနေ့မှာတော့ခေတ်သစ်တဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုကိုစတင်ဖော်ဆောင်ဖို့အတွက်အမေရိကန်ပြည်သူတန်း20လောက်စုယုံခဲ့ကြပြီးကဘာတလွအစိုးရတွေကတော့မြေကဘာကိုထိမ့်သိမ့်မှုအတွက်မူဝါဒတွေချမှတ်ဥပဒေတွေလည်းပြဋ္ဌာန်းခဲ့ကြပါတယ်ရှင်။